ထိုင်းနိုင်ငံမှာဘရင်ဝေချီရလောင်ကုန်ကိုပွင့်လင်းစွာစင်ခေါ်တဲ့အနေနဲ့တနင်္ဂနွေနေ့ကထောင်ချီတဲ့ဆန့်ကျင်ဆန္ဒပြသူတွေဘန်ကောက်မြို့မှာချီတက်ခဲ့ကြပြီးဘရင်ရဲ့လုပ်ပိုင်ခွင့်အာဏာရှင်းချရေးအပအဝင်ဒီမိုကရေစီရေးပြပြန်ပြောင်းလဲဖို့တောင်းဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာဘရင်စနစ်ကိုဝေဖန်ပြစ်တင်ရင်အရေးယူခံရမယ်ဆိုတဲ့ဥပဒေရှိပေမဲ့ထိုင်းပြည်ရဲ့စနစ်နဲ့စစ်တပ်ကြီးစိုးချေလှယ်နေတဲ့လူအဖွဲ့အစည်းကိုပြောင်းလဲပြစ်ဖို့ဆိုတဲ့တောင်းဆိုဆန္ဒပြမှုတွေဟာဒီနှစ်လတာကာလအတွင်းပိုပြီးကြီးထွားလာတာပါ။ဆန္ဒပြသူတွေကတော့လက်နက်မပါတဲ့ရာပေါင်းများစွာသောရဲတွေကအကာအညံတွေနဲ့ဟန်တားခဲ့ပါတယ်။ဆန္ဒပြကောင်းဆောင်တွေကတော့ဘင်းရဲ့နန်းတော်ကိုပေးပို့တဲ့သူတို့ရဲ့တောင်းဆိုချက်ပါစာတစ်စောင်ကိုရဲလက်ထက်ပေးအပ်ခဲ့ပြီးစာထဲမှာတော့ဘင်းစနစ်ပြုပြင်ပြောင်းလဲဖို့နဲ့စစ်ဘုကျောင်းဟောင်းတစ်ပြည်လဲဝန်ကြီးချုပ်ပရာယုတ်ချံဟိုချာနှုတ်ထွက်ပေးဖို့ရွေးကောက်ပွဲအသစ်နဲ့ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲဖို့ကိုဖော်ပြထားပါတယ်။နောက်တစ်ချိန်ဆန္ဒပြပွဲကိုအော်တိုဝါ14ရက်နေ့မှာထပ်လုပ်မယ်လို့ကြေညာထားပြီးထိုင်းတနေငံလုံးကဒီလူတွေအလုပ်တွေရန်နာပြီးသူတို့နဲ့ပူးပေါင်းပါဝင်မှုကိုလည်းဖိတ်ခေါ်ထားပါတယ်